မေရိကန်ပြည်ထောင်စုအောက်လွှတ်တော်မှာဗိုလ်ထုနေ့ကအတည်ပြုလိုက်တဲ့အမျိုးသားကာကွယ်ရေးအသုံးစရေးဥပဒေကြမ်းမှာမြန်မာနိုင်ငံကတိုင်းဒေသလက်နက်ကိုင်အဖွဲ့တွေပြည်သူ့ကာကွယ်ရေး PDF တပ်တွေနဲ့ဒီမိုကရေစီလှုပ်ရှားတဲ့အဖွဲ့တွေကိုကျွမ်းကျင်မှုပိုင်းနဲ့လက်နက်မဟုတ်တဲ့ကူညီထောက်ပံ့မှုတွေပေးရည်တွေထည့်သွင်းထားပါတယ်။မြန်မာနိုင်ငံကတိုင်းဒေသပြည်နယ်တွေနဲ့တိုင်းဒေသတွေအကြားမှာဖက်ဒရယ်စနစ်ခိုင်မာစေရေးအထောက်အကူပြုမဲ့အစီအစဉ်တွေပေးဖို့လည်းပါဝင်ပါတယ်။စစ်တပ်အာဏာသိမ်းမှုကိုအပြစ်တင်ပြီးအရသာအုပ်ချုပ်ရေးပြန်လည်ပေါ်ပေါက်စေအောင်ထုတ်ပေါ်ပြောဆိုတဲ့တပ်ဖွဲ့ဝင်ဟောင်းတွေကိုကူညီထောက်ပံ့ဖို့လဲမြန်မာနိုင်ငံနဲ့ဆိုင်တဲ့အသုံးစရိတ်ထဲမှာထည့်သွင်းထားပါတယ်။မြန်မာနိုင်ငံတဝမ်းရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုစုံစမ်းဖော်ထုတ်မှတ်တမ်းတင်တဲ့လူမှုအခြေပြုအဖွဲ့တွေနဲ့အခြေခံလွတ်လပ်မှုအတွက်တောင်းဆိုလှုပ်ရှားမှုလို့အခြေခံလွတ်လပ်မှုအတွက်တောင်းဆိုလှုပ်ရှားလို့မတရားဖန်ဆီးခံရသူတွေကိုကူညီပေးနေတဲ့အဖွဲ့အစည်းတွေကိုထောက်ပံ့ကူညီသွားရေးကိုလည်းအသုံးစရိတ်ထဲမှာထည့်သွင်းထားပါတယ်။အမျိုးသားပြန်လည်တင်းမြတ်ရေးကိုဥတီဆောင်ရွက်နေတဲ့အရက်ဖက်အဖွဲ့တွေတိုင်းရင်းသားအဖွဲ့တွေကိုကူညီဖို့အစီအစဉ်တွေလည်းထည့်သွင်းထားပါတယ်။ဒီဇင်ဘာလ9ရက်ပုတ်ထိုးနေ့ကအောက်လွှတ်တော်မှာအတည်ပြုလိုက်တဲ့အမေရိကန်ကာကွယ်ရေးအသုံးစရိတ်ထဲမှာအခုလိုမြန်မာနိုင်ငံဒီမိုကရေစီရေးအတွက်သုံးစွဲမဲ့အသုံးစရိတ်တွေကိုထည့်သွင်းထားတာဖြစ်ပါတယ်။ဒီဥပဒေကြောင့်ကိုအထက်လွှတ်တော်မှာအတည်ပြုဖို့လိုပါသေးတယ်ခင်ဗျာ။